ရှမ်းပြည်နယ်မြောက်ပိုင်းမှာဒိုင်းအသာလက်နက်ကိုင်အဖွဲ့တွေကဒီရက်ပိုင်းအတွင်းတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတာကြောင့်ရာနဲ့ချီတဲ့ဒေသခံတွေဘေးလွတ်ရာတိမ်းရှောင်နေရတဲ့အကြောင်းကိုပြောပြပါမယ်။ကျွန်တော်မိုးစောပါ။တိုင်းအသာလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ RCSS ချမ်းပြည်တပ်မတော်တောင်ပိုင်းနဲ့ TNL တအံပလောင်တပ်ဖွဲ့အကြားနေမြေအငင်းပွားမှုကြောင့်တိုက်ပွဲတွေဖြစ်ပွားရကကြောင်မဲမြို့နယ်မှာဒေသခံ600ကျော်လောက်တိမ်းရှောင်နေရတာဖြစ်ပါတယ်။တိုက်ပွဲတွေကြောင့်အနည်းဆုံးကျေးရွာ9ရွာကဒေသခံတွေကြောင်မဲမျိုးကစစ်ဆောင်စခန်း3ခုကိုတိမ်းရှောင်လာကြောင်းဒေသခံအုံတမောလူမှုကူညီရေးအသင်းရဲ့ပြန်ကြားရေးတာဝန်ကမိုင်းစပိုင်းက VOA ကိုအခုလိုပြောပါတယ်
။ခုလိုတော့ကျွန်တော်တို့စခန်းထဲမှာကျတော့အားလုံးပေါင်း615ရောက်လာရှိတယ်။အမျိုးအိမ်မှာတာနေတဲ့ဟာတို့ကတော့650 900ဝန်းကျင်လောက်ရှိတာ။စစ်ဆောင်စခန်းကြောင်မဲမျိုးဒေနေကုန်းကျေးရွာဝါဆိုကျောင်းမှာတနေရရဲ့ပင်လေကုန်းအဆူမကောင်မှုစာတင်ကြောင်းမှာတနေရရဲ့ကြောင်မဲမျိုးထုံးဖို့အရှိအကွက်ကျွန်တော်ဒီတန်တိဒုက္ခဇမယုံမှာတနေရရဲ့ကြောင်မဲမျိုးနဲ့လွယ်အန်တင်အဆူဝင်တို့အဆူမှာ9ရွာရှိရဲ့အခုက6ရွာတော့ရောက်ပြီဒီနေ့အနောက်တရွာပြန်ဆင်းလာတယ်တို့အဒီတရွာဆင်းလာဆိုဒီအဆူကအကုန်လုံးဆင်းလာတယ်လို့ပြောလို့ရတာပေါ့နော်
ကြောင်မဲမျိုးကိုရောက်လာတဲ့စစ်ဆောင်တွေကိုတော့မြို့နယ်အုပ်ချုပ်ရေးမှူးဦးဆောင်တဲ့ကြောင်မဲစစ်ဆောင်ကော်မတီအပြင်ရမီရဖတွေအစိုးရမဟုတ်တဲ့အဖွဲ့တွေနဲ့ပရဟိတအသင်းတွေကကူညီထားကြောင်းလည်းပြောပါတယ်။တင်းငွေတွေနေကစတင်တင်းဆောင်လာတဲ့စစ်ဆောင်ဒုက္ခသည်တွေအနေနဲ့ရက်ရှည်နေထိုင်ရမယ်ဆိုရင်စားနပ်ရိက္ခာအခက်အခဲရှိနိုင်ကြောင်းလည်းမိုင်းစပိုင်းကပြောပါတယ်
။ဒီချက်ကိုကြာသွားရင်တော့စားရိက္ခာရေးအခက်အခဲရှိရပါတော့။ဒီနေ့လည်းနောက်ထပ်ဒီစစ်ဆောင်က150နေရာတော့ထွက်လာတယ်။ကျွန်တော်တို့တတ်ချိုးနေရခုအဲ့ဒါကိုတို့ကထိုက်ရောက်လာမယ်ဆိုရင်စားရတော့ရတဲ့အခက်အခဲရှိရပြည်နေရထိုင်ခြင်းပေါ့နော်ဒီကိုဗစ်ကာလကြတော့ဒီအသွားလာဒီပရဟိတတွေလည်းသွားလာလို့မရတဲ့နေရာရှိဥမာမန်လေးပရဟိတလည်းဆိုကျွန်တော်တို့စီတက်လို့မရဘူးပေါ့နော်ဟိုတခြားနေရာပရဟိတတွေတွေလာလူလို့လည်းမရတော့ဆိုတော့အဲ့လိုအခက်အခဲရှိတယ်နောက်ထပ်တို့ဆောင်းနေရတော့လာလူရဲ့လူချင်းကရှိတယ်ဒီအကြီးကအချင်းနေပေါ့အခုကတမန်တင်းပေါ်မှာကိုတော့ခင်းပြီးမှအိမ်နေရတယ်ပြီးတော့ကျမကြီးဆောက်ဆောင်မှုပေါ့
ကြောင်မဲမျိုးနယ်အတွင်းမှာ RCSS ချမ်းတပ်ဖွဲ့နဲ့ TNLA တအံပလောင်တပ်ဖွဲ့အကြားနေမီထိန်းချုပ်ဖို့ကြိုးစားရကဒီလ25ရက်နေ့တည်းကစတင်တိုက်ပွဲဖြစ်ပွားခဲ့တာပါမနေ့တုန်းကလည်းထပ်မံတိုက်ပွဲဖြစ်ကြောင်းနဲ့ဒီလအတွင်းတိုက်ပွဲ6ချိန်ဖြစ်ခဲ့တယ်လို့ TNLA ဘက်ကသတင်းထုတ်ပြန်ထားပါတယ်ကြောင်မဲမျိုးနယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးဆိုင်ထွန်းညံကတော့လက်ရှိဖြစ်ပွားနေတဲ့ပြိပခရီအတွက်တွဲဆုံဆွေးနွေးဖြေရှာဖို့လိုအပ်ကြောင်းပြောပါတယ
်နောက်ဆုံးကျွန်တော်တို့လေးချေရမယ်လမ်းကြောင်းကတော့အလုံးသပွဲပိုင်းပေါ်မှာဆွေးနွေးကြပြီးတော့မှအတူတကွဘယ်လိုရှင်တွဲနေထိုင်ကြမလဲဆိုတော့လမ်းကြောင်းရေးကြကျွန်တော်တို့ရွေးချယ်ချာလမ်းမှမရှိပြေဆုံးဆွေးနွေးချင်းရတာလို့ကျွန်တော်တို့ရဲ့ပြီးမြောက်နိုင်တဲ့လုပ်ငန်းစဉ်တစ်ခုပဲ
ကြောင်မဲမျိုးနယ်အတွင်းမှာပြီးခဲ့တဲ့အော်တိုဘာလအတွင်းကလည်းတမ်ဘရွန်နဲ့ RCSS အကြားတိုက်ပွဲဖြစ်ပွားခဲ့တာကြောင့်ဒေသခံ3000လောက်နေရာစွန့်ခွာထွက်ပြေးခဲ့ရဘူးပါတယ်ကျွန်တော်မိုးစော VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်